ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာအတိုင်းအဝန်းကိုပြစ်မှတ်ထားအကြမ်းဖက်ဖိနှိပ်တဲ့လုပ်ရက်တွေကိုရပ်တန့်ဖို့အတွက်မြန်မာအစိုးရကိုထိရောက်တဲ့ဖိအားပေးမှုအဖြစ်လူညိုရေးကောင်စီဥက္ကဋ္ဌရဲ့မြန်မာအရေးကြီးညာချက်ကိုမနေ့ကတနင်္လာနေ့ကလူညိုရေးကောင်စီမှဆွေးနွေးပွဲအစီအစဉ်မှာထည့်ပြီးတော့အဖွဲ့ဝင်နိုင်ငံအားလုံးကတညီတညွတ်ထဲထောက်ခံခဲ့ကြပါတယ်။နှစ်ပေါင်း10နှစ်အတွင်းမှာပထမဦးဆုံးကျင်းပထုတ်ပြန်တဲ့လူညိုရေးကောင်စီဥက္ကဋ္ဌရဲ့မြန်မာအရေးကြီးညာချက်ကိုမြန်မာနိုင်ငံအနေနဲ့လိုက်နာဖို့ရပ်ပေါင်း30အချိန်ပေးမှာဖြစ်ပြီးတော့အဲ့ဒီနောက်မှာကုလအတွေ့အမှုချုပ်ကကုလလူညိုရေးကောင်စီကိုအစီရင်ခံမှာဖြစ်တဲ့အကြောင်းကုလသမဂ္ဂဆိုင်ရာဗြိတိန်တမ်မတ်ကြီးကပြောပါရယ်။မိုင်းရင်နိုင်ငံအပြည့်စုံကိုတင်ပြပေးပါလိမ့်မယ်ခင်ဗျာ။
ဗြိတိန်နဲ့ပြင်သစ်နိုင်ငံတွေကဦးစီးရေးဆွဲတဲ့မြမအရေးလုံခြုံရေးကောင်စီဥက္ကဋ္ဌရဲ့ကြေညာချက်မှာရခိုင်ပြည်နယ်မြောက်ပိုင်းမှာဩဂုတ်လ25ရက်နေ့ကအာဆာရိုဟင်ဂျာအကြမ်းဖက်အဖွဲ့ကလုံခြုံရေးစခန်း30ကိုအကြမ်းဖက်ဝင်ရောက်တိုက်ခိုက်ခဲ့မှုအပေါ်ပြစ်တင်ရှုံချခဲ့ပါတယ်။အလားတူမြမလုံခြုံရေးတပ်တွေဘက်ကအင်အားအလွန်ကျွန်းသုံးပြီးနယ်မြေရှင်းလင်းရေးလုပ်ရမှာအရက်သားတွေအပေါ်ပြင်းပြင်းထန်ထန်ဖိနှိပ်မှုကြောင့်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလူပေါင်း6သိန်းကျော်နှစ်လအတွင်းထွက်ပြေးခိုလုံရတဲ့အခြေအနေကိုလုံခြုံရေးကောင်စီကအထူးစိုးရိမ်မိကြောင်းအလှည့်ကျဥက္ကဋ္ဌဖြစ်တဲ့အီတလီတပ်အမတ်ကြီးကလုံခြုံရေးကောင်စီစီဝေးတွင်အခုလိုပြောကြားခဲ့ပါတယ်
။ The Security Council calls upon the government of Myanmar to ensure no further excessive use of military force in Rakhine State.
ရခိုင်ပြည်နယ်မှာနောက်ထပ်လုံခြုံရေးတိုက်ရင်အားတွေအလွန်ကျွံအသုံးမပြုရေးတေချာအောင်ဆောင်ရွက်ဖို့ရဲသားအုပ်ချုပ်ရေးပြန်လည်ဖွဲ့စည်းဖို့တရားဥပဒေစိုးမိုးရေးအသုံးချဖို့ဒုခွင့်ရေးလေးစားမှုရှိတဲ့အနေနဲ့တာဝန်တွေခိုင်မာတဲ့တန်တိတ်ထန်ချမှတ်ချက်တွေအရာချက်ချင်းအရေးယူဆောင်ရွက်ဖို့မြမအစိုးရကိုလုံခြုံရေးကောင်စီအနေနဲ့တောင်းဆိုပါတယ်
။ဒါ့အပြင်မြမအစိုးရအနေနဲ့ကုလသမဂ္ဂအဖွဲ့အစည်းအားလုံးနဲ့ပူးပေါင်းဆောင်ရွက်ဖို့လည်းတိုက်တွန်းသွားပါတယ
်။ The Security Council stresses the importance of undertaking transparent investigations into allegations of human rights abuses and violations including sexual violence. ဒီမိုင်းဆိုင်ရာ
ကြမ်းဖက်မှုအပါအဝင်ကလေးတွေပေါ်နှိမ်ပယ်နှိပ်စက်မှုစတဲ့လူ့အခွင့်အရေးချိုးဖောက်မှုဆွဆွဲချက်တွေအပေါ်ပွင့်လင်းမြင်သာတဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့လုံခြုံရေးကောင်စီအနေနဲ့အလေးပေးပြောကြားလိုပါတယ်။ဒီကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးကျူးလွန်ခံခဲ့ရတဲ့သူတွေအတွက်တရားမျှတမှုကိုရရှိစေဖို့တာဝန်ရှိသူတွေကိုအရေးယူဖို့လုံခြုံရေးကောင်စီကတိုက်တွန်းပါတယ်။ဒါကြောင့်မြန်မာအစိုးရဘက်ကသက်ဆိုင်ရာကုလသမဂ္ဂအဖွဲ့အစည်းအားလုံးနဲ့ပူးပေါင်းဆောင်ရွက်ဖို့လုံခြုံရေးကောင်စီကတိုက်တွန်းပါတယ်။
လုံခြုံရေးကောင်စီဥက္ကဋ္ဌရဲ့မြမအရေးကြီးညာချက်ကိုဆွေးနွေးပွဲကိုတက်ရောက်လာတဲ့မြမတပ်မတ်ကြီးဟောက်တူဆွမ်းကအခုလိုတုံ့ပြန်ခဲ့ပါတယ
် The BRSD will not help our efforts for solving the issue but rather lead to further polarization and escalation of tensions
လုံခြုံရေးကောင်စီဥက္ကဋ္ဌရဲ့ကြီးညာချက်ဟာပြဿနာကိုအပြေရှားမှာမြမနိုင်ငံအတွက်အထောက်အကူမပြုသလိုနိုင်ငံတွင်းရှိလူအဖွဲ့အစည်းတွေနဲ့ကိုးကွယ်တဲ့ဘာသာတွေကြားပိုးပြီးတော့တွေးကွဲစီမှာဖြစ်ပါတယ်မြမနိုင်ငံအပေါ်မလိုအပ်တဲ့ဖိအားပေးရလဲရောက်ပါတယ်လုံခြုံရေးကောင်စီဥက္ကဋ္ဌရဲ့ကြီးညာချက်ပါအချက်အလက်တွေကလည်းတခြားကုလသမဂ္ဂအဖွဲ့အစည်းတွေရဲ့လုတ်ပိုင်ခွင့်တွေနဲ့တွားပြီးတော့ညှိစွန်းနေတာတွေ့ရပါတယ်။ဒီကိစ္စကိုကုလသမဂ္ဂအထွေထွေညီလာခံရဲ့တတိယကော်မတီအပြင်လူ့ခွင့်ရေးကောင်စီမှလည်းဆွေးနွေးနေတာဖြစ်ပါတယ
်။အလားတူဘင်္ဂလားဒေ့ရှ်တပ်အမတ်ကြီးရဲ့တုံ့ပြန်ချက်ကတော့
The PRSD has given some broad guidelines for the process and has recognized the many commitments and pronouncements made by Myanmar.
လုံခြုံရေးကောင်စီဥက္ကဋ္ဌရဲ့ညင်ချက်ထဲမှာဖော်ဆောင်လိုက်နိုင်ရမယ့်လမ်းညွှန်ချက်တွေကိုဖော်ပြထားသလိုမြန်မာစုအကပေးထားတဲ့ဂရီတွေထုတ်ပြန်ချက်တွေကိုလည်းအတိအမှတ်ပြုဖော်ပြထားပါတယ်ဒီလိုပေးထားတဲ့ဂရီတွေကိုလက်တွေ့အခိုင်အမာအကောင့်ထဲဖော်ပြီးတော့ရိုဟင်ညာတွေရဲ့ယုံကြည်မှုကိုပြန်ရရှိပြီးတော့ရခိုင်ပြည်နယ်မှာရှိတဲ့သူတို့ရဲ့နေရပ်တွေကိုဘေးကင်းလုံခြုံစွာတိတ်ခါရှိရှိပြန်နိုင်လိမ့်မယ်လို့မျှော်လင့်ပါတယ်အတွင်းမှုကျုပ်အနေနဲ့လုံခြုံရေးကောင်စီကို30ကြာမှာဆင်ခန်းမှာဖြစ်တဲ့အတွက်ဒီတော့တွင်ရခိုင်ပြည်နယ်မှာထင်သာမြင်သာရှိတဲ့တိုးတက်မှုတွေကိုရရှိလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ
်။ဗြိတိန်တပ်မတ်ကြီးဂျိုနာသန်အယ်လီကလည်းလုံခြုံရေးကောင်စီဥက္ကဋ္ဌရဲ့မြမအရေးကြီးညာချက်ဟာထိရောက်ပြင်းထန်ကြောင်းဆွေးနွေးပွဲအပြီးသတင်းတောက်တွေကိုအခုလိုပြောသွားပါတယ်
။ So the real prize today, the really important thing is that the whole world through the Security Council has come together with one clear unified set of demands and they are very clear demands it's a very strong statement there can be no doubt in reading that statement what is required
ဒီကနေ့အရေးကြီးတဲ့ချက်ကလုံခြုံရေးကောင်စီကနေတဆင့်တကဘာလုံးအနေနဲ့ရှင်းလင်းပြသပြီးတော့စီလုံးမှုကိုပြသတဲ့တောင်းဆိုချက်တွေကိုထုတ်ဖော်ခြင်းပဲဖြစ်ပါတယ်တောင်းဆိုချက်တွေကရှင်းလို့ကြီးညာချက်ကလည်းပြင်းထန်ပါတယ်ကြီးညာချက်ဖတ်ပြီးတော့လိုက်နာရမယ့်အချက်ကရှင်းပါတယ်အကြမ်းဖက်မှုတွေအားလုံးကိုရပ်တန့်ရမယ်လူသားချင်းစာနာမှုအကူအညီတွေကိုပို့ဆောင်ဝယ်ပေးရမယ်ဒုက္ခသည်တွေအားလုံးသူတို့ရဲ့စာနာနဲ့အညီနေရရင်းကိုပြန်ခွင့်ပြုရမယ်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီနဲ့အပြည့်အဝပူးပေါင်းဆောင်ရွက်ရမယ်ကိုဖီအန်နန်ကော်မရှင်ရဲ့အကြံပြုချက်တွေကိုလိုက်နာရမယ်အဲ့ဒီချက်တွေဟာတကယ်ပဲအရေးကြီးပါတယ် ပထမခြေလှမ်းဖြစ်သလိုပဲရှင်းလင်းပြတ်သားတဲ့တောင်းဆိုချက်တညီတညွတ်ထဲကိုပါလိုက်တဲ့အမှားစကားပါပဲ
။ဒါ့အပြင်ဒီကြေညာချက်ပါအချက်တွေကိုမြန်မာအစိုးရကလိုက်နာဖို့လိုအပ်ကြောင်းလဲသူကအခုလိုပြောပါတယ
်။ So it is the first time the Security Council has spoken in this way for a decade.And we will judge Myanmar on judge Burma.
ဒါလူမျိုးကောင်စီအနေနဲ့စေစုနှစ်ပေါင်းများစွာအတွင်းမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဒီလိုမျိုးပထမဆုံးထုတ်ပြန်တဲ့ကြေညာချက်ပဲဖြစ်ပါတယ်။လူမျိုးကောင်စီအနေနဲ့မြန်မာနိုင်ငံရဲ့လှုပ်ဆောင်ချက်ကိုအကဲခတ်စောင့်ကြည့်မှာဖြစ်ပါတယ်။အတွင်းမှုချုပ်ကလူမျိုးရေးကောင်စီကိုအစီအမခံခြင်းအတွင်းမှုချုပ်ကလူမျိုးကောင်စီကိုအစီအမခံပြီးမြန်မာနိုင်ငံကလိုက်နာဖို့ရက်30အချိန်ရမှာဖြစ်ပါတယ်။လူမျိုးကောင်စီကမြန်မာနိုင်ငံကိုအရှင်းဆုံးအသိပေးလိုက်တာပါပဲ။
အခုလိုလုံကြုံရေးကောင်စီဥက္ကဋ္ဌရဲ့မြမအရေးဆုတ်ဖြတ်ချက်ကိုလွန်ခဲ့တဲ့10နှစ်2008ခုနှစ်မေလက2008ဖွဲ့စည်းပုံအခြေခံဥပဒေပြဋ္ဌာန်းချက်နဲ့ပတ်သက်လို့မြမစစ်အစိုးရကိုဖိအားပေးတဲ့အနေနဲ့ထုတ်ပြန်ခဲ့မှုပါတယ်ရှင်